အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်တွင်းနဲ့နိုင်ငံရေးချားဖြစ်တဲ့တရုတ်၊အီရန်၊တူရကီနဲ့ဗြိတိန်နိုင်ငံတွေကကုမ္ပဏီတွေကိုဒေါ်လာ6ဘီလီယံကျော်တောင်းတမှုရှိတဲ့တပ်တုတူဖို့ခွင့် contract လုပ်ငန်းတွေကိုချထားပေးဖို့လက်မှတ်ရေးထိုးခဲ့တယ်လို့တာလီဘန်တွေကအချက်သတင်းတွေမှာကြေညာပါတယ်။အာဖဂန်ကပြည်နယ်၄ခုဖြစ်တဲ့တာခါ၊ဂိုဝါ၊ဟီရတ်နဲ့လိုဂါပြည်နယ်တွေမှာရွှေ၊ကြီးနီ၊တန်ခဲနဲ့တူဖို့ရေးနဲ့တန့်စင်ရေးလုပ်ငန်းတွေကိုလုပ်ကိုင်တဲ့ contract လုပ်ငန်း9ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့တာလီဘန်တပ်တုနဲ့ရင်းနှီးလုပ်ငန်းဆိုင်ရာဝန်ကြီးရှာဟာဘူဒင်းဒီလာဝါကပြောကြားလိုက်တာဖြစ်ပါတယ်။အာဖဂန်ကတာလီဘန်နဲ့တိုက်နေတဲ့အမေရိကန်ဥဆောင်တဲ့နေတိုးမဟာမိတ်တပ်တွေအနည်း20နီးပါးကြာမှာအာဖဂန်နစ္စတန်နိုင်ငံကနေပြန်ထွက်ခွာသွားတဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်နေ။အခုချိန်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကနိုင်ငံတော်ရုပ်တံကနေဒီလက်မှတ်ရေးထိုးပွဲအခမ်းအနားကိုထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ6ဘီလီယံကျော်ကျော်ရင်းနှီးမြှုပ်နှံမှုကနေအာဖဂန်မှာအလုပ်ကံထောင်ပေါင်းများစွာဖန်တီးပေးမယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီ2021ဩဂုတ်လတာလီဘန်အာဏာရလာတဲ့နောက်ပိုင်းစီးပွားရေးဒဏ်ခတ်အရေးမှုချထားတာကြောင့်အခုလို contract လုပ်ငန်းလုပ်တာနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြတာလည်းဖြစ်ပါတယ်။